င်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ပြည့်နှစ်မတ်လ13ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ရုကနေဓာတ်ရိုက်နှာနိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အီရတ်ကအမေရိကန်တပ်အစီအစိုက်စခက်စခန်းတစ်ခုအပေါ်တိုက်ခိုက်ခံရမှုကိုတုံ့ပြန်တဲ့အနေနဲ့အီရန်ပံပိုးနေတဲ့လက်နက်ကင်အဖွဲ့ရဲ့လက်နက်တိုက်ကိုအမေရိကန်ကလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့ပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဇနီးတဲ့ Corona Virus ပိုးကူးစက်နေတာကြောင့်ဝန်ကြီးချုပ်လည်းတခြားသူတွေနဲ့မတွေ့ဘဲသတင်းနှစ်ပတ်တီးခြားခွဲနေနေပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ချာညနေခင်းအတွက်သတင်းရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေကမ္ဘာကယောဂအဖြစ်နဲ့သတ်မှတ်လိုက်ပြီးဖြစ်တဲ့ COVID-19 ရောဂါဒီ virus အရေးကိုရင်ဆိုင်လုံးဆောင်နေချိန်မှာကုန်ပစ္စည်းတွေကိုဈေးကစားတာတွေမှန်မှန်သတင်းဖြန့်တာတွေကိုပြင်းထန်တဲ့အရေးယူမယ်လို့အစိုးရကဒီကနေ့သတိပေးပြောဆိုလိုက်ပါတယ်။တစ်ဖက်ထဲတစ်ဆက်ထဲမှာပဲမြန်မာနိုင်ငံမှာတော့လက်ရှိအဖြစ်လူ3000ကျော်ကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမှရှိတပြိုင်တည်းစစ်ဆေးနိုင်မှုစက်ပစ္စည်းတွေအလုံးလောက်ရှိနေပါပြီ။
လိုအပ်တဲ့တခွဲကန်း3ပစ္စည်းရေ reagent တွေပေါ့နော်အဲ့ဒီပစ္စည်းတွေကိုကျွန်တော်တို့စုဆောင်းထားရှိပါတယ်အခုလောလောဆယ်လူ3000ကျော်ကိုစစ်ဆေးဖို့
အမျိုးသားကျန်းမာရေးတခွဲမှုဆိုင်ရာဌာနရဲ့အတာဝန်ခံပြောသွားတာပါရှင်နောက်ပြီးတော့ဒီလိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်မို့လို့ဒီအစိုးရအနေနဲ့အလျင်မြန်တုံ့ပြန်ဆောင်ရွက်နိုင်မှုဥပဒေကြမ်းနဲ့ပတ်သက်ပြီးအမေရိကန်ကွန်ကရက်လွှတ်တော်မှာတော့ဒီမိုကရက်အမတ်တွေနဲ့သမ္မတတို့အစိုးရတို့ကြားမှာအခြေတည်ဖြစ်နေပါတယ်နောက်ဒီကနေ့မြန်မာနိုင်ငံမှာတော့ပြည်ထောင်စုလွှတ်တော်မှာ2008ဖွဲ့စည်းပုံပြင်ဆင်ရေးမဲခွဲဆုံးဖြတ်နေတဲ့နောက်ဆုံးရအခြေအနေကိုလည်းတင်ဆက်ပေးရှိပါတယ်ရှင်အခုအချိန်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်ဒီရက်နိုင်ငံမှာအမေရိကန်နဲ့ပူးပေါင်းတပ်ဖွဲ့တွေအခြေစိုက်တဲ့စစ်စခန်းတစ်ခုတိုက်ခိုက်ခံရပြီး24နာရီအကြာမှာပဲအီရန်ပံပိုးနေတဲ့လက်နက်ကင်အဖွဲ့ရဲ့လက်နက်တိုက်ကိုအမေရိကန်ကလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့ပါတယ်ဘိုက်ဒက်မြို့မြောက်ပိုင်းကကမ်တာဂျီစစ်စခန်းအပေါ်ပုံထုံးနေတုန်းကရော့ကက်ဒုံးတွေနဲ့တိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့ဗြိတိန်တပ်ဖွဲ့ဝင်1ယောက်သေဆုံးခဲ့ပြီးတော့14ယောက်ထိခိုက်ဒဏ်ရာရခဲ့တာပါဒါကိုတုံ့ပြန်တဲ့အနေနဲ့ဂျာတာဘရီးနေညာပိုင်းကနေဒီကနေ့တောက်ကြနေအစောပိုင်းရောက်တဲ့အထိကာတာယီဖက်စ်ဘိုလာအဖွဲ့လက်နက်တိုးလောင်ထားတဲ့နေရာ5ခုကိုပိတ်မှတ်ထားပြီးတော့အမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်ကမ်တာဂျီစစ်စခန်းကိုတိုက်ခိုက်ရမှာတုံးတဲ့ကာကျူရှာရော့ကက်ဒုံးကြီးမျိုးတွေတိုးလောင်ထားတဲ့နေရာတွေအပေါ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပန်နဂွန်စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်စစ်စခန်းတွေကိုတိုက်ခိုက်အမေရိကန်စစ်သည်တွေသေဆုံးဒဏ်ရာရစေတဲ့လောက်ရမျိုးကိုလုပ်ရင်ဒီအတိုင်းကြီးနေမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးမတ်အက်စပါကသတင်းလောက်တွေကိုပြောကြားခဲ့ပါတယ
်။ဒီနိုင်ငံမှာတောက်ကြနေက COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူလူနာသစ်8ဦးပဲရှိတယ်လို့တရုတ်တာဝန်ရှိသူတွေကသတင်းထုတ်ပြန်လိုက်ပါတယ်။ဒါဟာတရက်ထဲမှာလည်းလူနာသစ်1000ချီရှိခဲ့တဲ့တရုတ်နိုင်ငံအတွက်တော့အားအသင့်စရာကောင်းတဲ့တိုးတက်မှုလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုပြီးခဲ့တဲ့ဒသမဘာလကတရုတ်နိုင်ငံဝူဟန်မြို့မှာဆက်ပြီးတော့တွေ့ရှိခဲ့တာပါ။လူ100ယောက်ထက်နည်းပြီးယောဂကူးစက်မှုကြာဆင်းလာတာဟာအာရှနိုင်ငံတွေမှာယောဂကင်းရှင်းသွားရမယ့်သဘောမျိုးတော့မဟုတ်ပါဘူး။ကမ္ဘာတစ်ဝန်းပြန့်နှံ့လာမယ့် COVID-19 ယောဂတဲ့ဒီတရုတ်နိုင်ငံမှာထောင်နဲ့ချီရှိနေပါသေးတယ်။ယောဂကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုမရက်မနာပဲအသေးစိတ်အခိုင်အမာဆက်ပြီးလုပ်ကိုင်သွားမယ်ဆိုတာကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူရာရက်စ်ကိုတရုတ်သမ္မတရှီကျင်ဖင်ကတယ်လီဖုန်းနဲ့ကြာသပတေးနေ့ကပြောဆိုခဲ့ကြောင်းတရုတ်စိုးရပိုင်းဆင်ဟွာသတင်းဌာနကပြောပါတယ်။ဒါပြင်တရုတ်နိုင်ငံအနေနဲ့လည်းကိုရိုနာယောဂပိုးနဲ့ပတ်သက်တဲ့အတွေ့အကြုံတွေကိုတခြားနိုင်ငံတွေနဲ့မျှဝေသွားဖို့ဆန္ဒရှိလူကာကွယ်ဆေးထုတ်လုပ်နိုင်ရေးသူရေသနာလုပ်ငန်းတွေမှာလည်းတခြားနိုင်ငံတွေနဲ့ပူးပေါင်းလုပ်ကိုင်ဖို့အစဉ်သက်ရှိပါတယ်လို့သမ္မတရှိကတွင်ရေးမှုချုပ်ကိုပြောဆိုခဲ့တဲ့ဆိုပြီးရှင်ဟွာသတင်းကဖော်ပြပါတယ်ကုသိုလ်ရေးကမ္ဘာနိုင်ငံပေါင်း128နိုင်ငံကျော်မှာရောကုသက်ခံထားသူ 33,400 ကျော်ရှိနေပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုရဲ့ကရက်တံခံနေရတဲ့ဥရောပအစုရှယ်ယာဈေးကွက်တွေမှာဒီကနေ့ဈေးတွေတက်နေပြီမဲ့အရင်ရက်တွေကတစ်ချိန်တုန်းထိုးကြခဲ့တဲ့ဈေးတွေကိုတော့ပြန်မကမိသေးပါဘူး။လန်ဒန်၊ဂျာမနီ၊ဖရန့်ဖတ်၊ပြင်သစ်၊ပါရီနဲ့အီတလီ၊မီလန်တို့ကအစုရှယ်ယာဈေးကွက်တွေမှာ300ခန့်နှုန်းထက်မနည်းဈေးတွေတက်နေပါတယ်။ဂျာတာဘရီးနေတော့ကတော့1989ခုနှစ်ထဲကဆိုရင်စံချိန်တင်အောင်ဥရောပအစုရှယ်ယာဈေးတွေထိုးကြခဲ့တာပါ။အမေရိကန်ဗဟိုဘဏ်နဲ့ဂျပန်ဗဟိုဘဏ်တို့ကဗန်နာရေးကြားကန်မှုတွေလုပ်နေတာနဲ့အတူအမေရိကန်မှာမကြားခင်အစုရှယ်ယာဈေးကွက်ဖွင့်တဲ့အခါမှာဈေးတွေပြန်တက်မဲ့ဘက်ကိုညွှန်ပြနေပါတယ်။ဈေးပိတ်သွားပြီဖြစ်တဲ့အာရှဈေးကွက်တွေကတော့ဈေးအကျတွေနဲ့ဈေးပိတ်ခဲ့ပါတယ်။ American Wall Street ဈေးကွက်မှာတနေ့တည်းမှာ Dow Jones အညွှန်းကိန်းဈေးတွေ22ရာခိုင်နှုန်းကျော်ကျဆင်းခဲ့လို့ Black Monday လို့တင်စားပြောတဲ့1989ခုနှစ်ထဲကဆိုရင်ဂျာတာဘေးနေတုန်းကအစုရှယ်ယာဈေးတွေဟာ30ရာခိုင်နှုန်းအထိဈေးကျပြီးတော့အနိုင်ဆုံးဈေးကိုရောက်ခဲ့တာကြောင့်ဒီကနေ့အာရှဈေးကွက်တွေမှာထိတ်လန့်ပြီးတော့အစုရှယ်ယာတွေကိုထုတ်ရောက်ခဲ့ကြတာဖြစ်ပါတယ်။
ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ဇနီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရဆိုတာကိုစမ်းသပ်တွေ့ရှိပြီးတဲ့နောက်ဝန်ကြီးချုပ် Trudeau ဟာလည်းတခြားသူတွေနဲ့မတွေ့ဘဲနှစ်ပတ်ကြာသူ့ဘာသာသူတီးတန့်ခွဲပြီးတော့နေသွားမှာဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့ Sophie Gregory Trudeau ကတော့နေကောင်းတယ်လို့ကနေဒါဝန်ကြီးချုပ်ယုံကကြာသပတေးနေ့ညကပြောပါတယ်။ဒါပြင်ဝန်ကြီးချုပ် Trudeau ဟာလည်းကြမ်းကြမ်းမှာရှိနေပြီးတော့ကိုရိုနာဗိုင်းရပ်စ်နဲ့သက်ဆိုင်တဲ့ဘာရောဂါလက္ခဏာမှမပြကြောင်းဒါပေမဲ့လည်းဆရာဝန်ကြီးရဲ့အကြံပေးချက်အရဝန်ကြီးချုပ်ဟာဒီ14ရက်ကြာဘယ်သူနဲ့မှမတွေ့ဘဲနဲ့တယောက်တည်းတည်းတန့်ခွဲနေတော့မှဖြစ်တယ်ဆိုပြီးတော့ဝန်ကြီးချုပ်ရုံးရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေအရေအတွက်တိုးလာပြီးမဲ့လည်းဗိုင်းရပ်စ်ကူးစက်ခံရသူတွေတဲကအတော်များများဟာပြန်ပြီးတော့နေကောင်းလာတယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတော့ပြောထားပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15563 MHz လိုင်းဒိုမီတာ25 kHz 1196 MHz ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။သောက်ဆန်နေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအတွက်မြန်မာနိုင်ငံမှာအမျိုးသားအဆင့်ဗဟိုကော်မတီဖွဲ့စည်းလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့ဒီဗဟိုကော်မတီမှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးပြည်ထောင်စုဝန်ကြီးကျန်းမာရေးနဲ့အာကစားပြည်ထောင်စုဝန်ကြီးတို့ကအတွင်းရေးမှုတွေအဖြစ်ပါဝင်ပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်နဲ့ပြည်ထောင်စုအစိုးရရုံးအမြဲတမ်းအတွင်းဝင်တို့ကလည်းတွဲပတ်အတွင်းရေးမှုတွေအဖြစ်ဆောင်ရွက်ကြမှာပါ။COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီမှပြည်ထရေးကာကွယ်ရေးဟိုတယ်ခရီးပို့ဆောင်ဆက်သွယ်ရေးစတဲ့မြန်မာနိုင်ငံမှာရှိတဲ့ဝန်ကြီးဌာနအလုံးနီးပါးကဝန်ကြီးတွေလည်းအဖွဲ့ဝင်တွေအဖြစ်ပါဝင်ကြပါတယ်။ COVID-19 အဆုတ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးဆိုင်ရာအရေးပေါ်အစည်းအဝေးကိုမနေ့တုန်းကကျင်းပခဲ့ပြီးတဲ့နောက်အမျိုးသားအဆင့်ဗဟိုကော်မတီကိုဒီကနေ့ဖွဲ့စည်းလိုက်တာပါ COVID-19 ရောဂါဟာလူစုလူဝေးများတဲ့နေရာတွေမှာကူးစက်မှုမြန်ဆန်နိုင်တာကြောင့်တကြံမန်းတပ်တွေနဲ့ရေကစားတာအပါအဝင်လူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေပွဲလမ်းသဘင်တွေကိုဒီကနေ့မတ်လ23ရက်နေ့ကစပြီးတော့ဧပြီလ30ရက်နေ့အထိကျင်းပခွင့်မပြုရပ်ဆိုင်းထားတဲ့အကြောင်းနိုင်ငံတော်သမ္မတရုံးကလည်းအမိန့်ထုတ်ပြန်ပါတယ်မတ်လ12ရက်ကြာသာပြီးနေ့ည10နာရီအချိန်အထိမြန်မာနိုင်ငံမှာဒီCOVID-19 ရောဂါဖြစ်ပွားသူမရှိသေးဘူးဆိုတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီယောဂါနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့တရင်မားတွေကောလာဟာလာတွေကိုမယုံကြဘူးနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတဲ့သတိပေးနှိုးဆော်ချက်တွေအတိုင်းတိတိကျကျလိုက်နာဆောင်ရွက်ကြဖို့သမ္မတရုံးရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်ထိန်းချုပ်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံကထောင်လက်ချီရဲ့ဗလီတွေမှာပိုးသက်ဆေးဖြန့်ပြီးတော့တန်ရှင်းရေးလုပ်တဲ့လှုံ့ဆော်မှုကိုအင်ဒိုနီးရှားအစိုးရကစတင်လိုက်ပါတယ်။သမ္မတဂျိုကိုဝီဒိုဒိုနဲ့အစိုးရဖွဲ့ဝင်ကြီးတွေဟာမြို့တော်ဂျကာတာအလယ်ကအစီလောဘဟိုဗလီကြီးမှာတန်ရှင်းလုပ်တာကိုဒီနေ့လာပြီးတော့ကြည့်ရှုခဲ့ကြပါတယ်။လူတစ်သောင်းကျော်ဝတ်ပြုဆူတောင်းနိုင်တဲ့ဒီဗလီဟာအင်ဒိုနီးရှားမှာအကြီးဆုံးဖြစ်ပြီးတော့အစ္စလမ်ဘာသာအဓိကကိုးကွယ်တဲ့နိုင်ငံရဲ့ဥပဒေလက္ခဏာလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာကမ္ဘာမှာမွတ်စလင်အများဆုံးရှိတဲ့နိုင်ငံမှာနိုင်ငံတော်အလုံးကဗလီတွေမှာဆက်ပြီးတော့ပိုးသက်ဆေးတွေတန်ရှင်းတွေလုပ်သွားမှာဖြစ်ပြီးတော့အထူးသဖြင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ထားတယ်လို့တန်ကြားရှိတဲ့နေရာတွေကိုဦးစားပေးလုပ်ကင်သွားမယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်စင်ကာပူနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးဖြစ်တဲ့ဗလီတွေမှာပိုးသက်ဆေးဖြန့်နိုင်ဖို့အတွက်ကိုဒီကနေ့မှာပိတ်ထားပါတယ်ဘာသာရေးခန်းနာတွေဘာသာရေးလှုပ်ရှားမှုအလုံးကိုသတင်းနှစ်ပတ်ကြာရန်နာထားမှာဖြစ်ပြီးတော့ဗလီတွေကိုတော့၅ရက်ပိတ်ထားမယ်ဆိုပြီးတော့စင်ကာပူအစ္စလမ်ဘာသာရေးကောင်စီကကြေညာခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့လူတရာထက်မနည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့ရထားပူရာတစ်ခုကိုပိုးသက်ဆေးဖြန့်နာတွေအကြီးအကျယ်လုပ်ခဲ့ပါတယ်ခင်ဗျာ
အမေရိကန်အနေနဲ့တာလီဘန်ဖွဲ့နဲ့ရရှိထားတဲ့သဘောတူညီချက်ကိုဆွန့်လွတ်ဖို့အသည့်မဖြစ်သေးပေမဲ့ဒီသဘောတူညီမှုဆက်လက်တည်မြဲရေးအတွက်တိတ်တော့အကောင်းမမြင်ဘူးလို့အာဖဂန်နစ္စတန်ကအမေရိကန်တပ်များဆိုင်ရာအကြီးအကဲကပြောကြားလိုက်ပါတယ်အမေရိကန်နဲ့ရယူထားတဲ့သဘောတူညီချက်တွေကတချို့တစ်ဝက်ကိုပဲတာလီဘန်တွေဘက်ကလိုက်နာနေတယ်လို့ဗိုလ်ချုပ်ကြီးကင်နက်မက်ကန်ဂျီကလွှတ်တော်အမတ်တွေကိုပြောကြားခဲ့တာဖြစ်ပါတယ
် Attacks continue at an unacceptably high rate across the country. Those attacks, although at a high rate, are not delivered.
အာဖဂန်နစ္စတန်နိုင်ငံတဝမ်းမှာတိုက်ခိုက်မှုနှုန်းကလက်မခံနိုင်လောက်အောင်မြင့်တက်နေပါတယ်။ပုံများလာနေတဲ့တိုက်ခိုက်မှုတွေကပူပေါင်းတပ်ဖွဲ့တွေရှိတဲ့နေရာတွေ၊မြို့လယ်နေရာတွေမဟုတ်ပေမဲ့အာဖဂန်တပ်ဖွဲ့ဝင်တွေရဲ့ကင်းစခန်းတွေ၊စစ်စခန်းတွေအပေါ်တိုက်ခိုက်နေတာဖြစ်တယ်လို့အရှေ့လေပိုင်းဆိုင်ရာအမေရိကန်တပ်များရဲ့တပ်မှုကြီးဗိုလ်ချုပ်ကြီးကင်နက်သ်မက်ကန်ဂျီပြောကြားခဲ့တာပါ။ဒါလီဘန်တို့ဘက်ကအခုလိုမျိုးတိုက်ခိုက်မှုတွေတိုးမြင့်လုပ်နေတာဟာငြင်းငြင်းရေးရကျင်ပါတယ်လို့ပြောနေတာနဲ့ဆန့်ကျင်နေတယ်လို့သူကပြောပါတယ်။ဆက်ရှိနှစ်ကြာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက်February လတုန်းကအမေရိကန်နဲ့တာလီဘန်အဖွဲ့တွေကြားလက်မှတ်ထိုးထားတဲ့သဘောတူညီချက်အရဆိုရင်တော့14လအတွင်းအမေရိကန်နဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်နိုင်ငံထဲကနေရုပ်သိမ်းရမှာဖြစ်ပါတယ်ရှင်
ကမ္ဘာလုံးမှာဖြစ်နေတဲ့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်နိုင်ငံကအားကစားပြိုင်ပွဲတွေမှာကြေရဲခတ်မှုတွေရှိလာနေပြီးတော့ဥရောပချန်ပီယံစ်လိဂ်နဲ့ပရီးမီးယားလိဂ်အပအဝင်အားကစားပွဲအတော်များများကိုလည်းရွှေ့ဆိုင်းတာတွေဖြစ်ပျက်တာတွေဖြစ်လာနေပါတယ်။လာမယ့်သတင်းပေါ်မှာကစားဖို့ရှိနေတဲ့မန်စီးတီးနဲ့ရီယယ်မက်ဒရစ်၊ယူဗန်တက်စ်နဲ့လီယွန်၊ဘာစလိုနာနဲ့နာပိုလီ၊ဘိုင်အန်မြူးနစ်နဲ့ချယ်လ်စီတို့ရဲ့ချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲတွေကိုရွှေ့ဆိုင်းလိုက်တဲ့ဆိုပြီးတော့ဥရောပဘောလုံးဖွဲ့ချုပ် UEFA ကဒီနေ့ပဲခြေညာပါတယ်။ဒါပြင်ယူရို2020ဥရောပဖလားဘောလုံးပွဲကိုလည်းနောက်ကျပြီးကျင်းပသွားနိုင်တယ်ဆိုပြီးသတင်းတွေထွက်လာနေပါတယ်။ UEFA ဒီနေ့လာမယ့်အင်္ဂါနေ့ကျရင်အဖွဲ့ဝင်55နိုင်ငံကိုအင်တာနက်အွန်လိုင်းပေါ်ကနေအရေးပေါ်အစည်းအဝေးလုပ်ပြီးတော့ယူရို2020ဘောလုံးပွဲကျင်းပမယ့်ရက်တွေကိုရွှေ့ဆိုင်းဖို့နဲ့ဒီအခုနှစ် Champions League နဲ့ Europa League ပွဲတွေဖြစ်လာနိုင်ကြတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်ဆိုပြီးတော့သတင်းတွေကဖော်ပြနေပါတယ်။ England Premier League မှာဆိုလည်း Arsenal နိပြ Mikel Arteta နဲ့ Chelsea ကစားသမား Hudson Odoi တို့မှာ Coronavirus ကူးစက်ခံထားပြီးတဲ့နောက်အရေးပေါ်အစည်းအဝေးတစ်ရက်ကိုဒီကနေ့မှကျင်းပခဲ့ပြီးတော့Premier League ဘောလုံးပွဲတွေကို April 4ရက်နေ့ထိရက်ဆိုင်လိုက်တယ်ဆိုပြီးတော့ Premier League ကအင်တာနက်ဆာမျက်နှာကနေကြီးညာထားပါတယ်။တစ်ဆက်တည်းမှာပဲအမည်မဖော်တဲ့ဒီ Leicester ကစားသမား3ဦးမှာလည်း COVID-19 ရောဂါလက္ခဏာတွေ့လာနေရတာကြောင့်သူတို့ဘာသာသူတို့တီးတန့်ခွဲနေနေရတယ်ဆိုပြီးတော့ Leicester နီးပြ Brendan Rodgers ကပြောပါတယ်။ American မှာတော့ MLS ဘောလုံးပွဲတွေကိုတလရနာထားတယ်လို့မက်လာနဲ့ April မှာကစားမယ်။ American လိုက်ရေးစဉ်အသင်းရဲ့ပွဲတွေကိုလည်းဖျက်လိုက်ပါတယ်။အချိန်ထဲမှာပဲဂျပန်နိုင်ငံနဲ့နိုင်ငံတကာ Olympic Committee IOC တို့ကလည်း Tokyo Olympic ပြိုင်ပွဲကိုဖျက်သိမ်းဖို့ဒါမှမဟုတ်ရွှေ့ဆိုင်းမှုကိစ္စကိုမစင်စားရဘူးဆိုပြီးတော့ဂျပန် Olympic ဝန်ကြီး Seiko Hashimoto ကဒီကနေ့သတင်းစာရှင်းလင်းပွဲမှာထပ်လောင်းပြောကြားလိုက်ပါတယ်ခင်ဗျာ။
တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ကိုရိုနာဗိုင်းရပ်စ်အရေးရင်ဆိုင်လှုပ်ဆောင်နေတဲ့အချိန်မှာကုန်ပစ္စည်းတွေကိုဈေးကစားတာနဲ့မမှန်သတင်းဖြန့်တာတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အစိုးရကပြောဆိုလိုက်ပါတယ်။အစိုးရအနေနဲ့စနစ်တကျစီမံဆောင်ရွက်နေတဲ့အတွက်လူမှုအနေနဲ့အစိုးရမလွန်ဖို့ကိုလည်းပန်ကြားပါတယ်။COVID-19 ရောဂါနဲ့ပတ်သက်လို့အစိုးရဘက်ကနေအာမခံပြောဆိုချက်တွေလှုပ်ဆောင်ထားတာတွေရဲ့အကြောင်း VOA သတင်းတော့မတ်မီခါကဆက်ပြီးပြောပြပေးပါမယ်။
ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုမရှိအောင်အစိုးရအနေနဲ့ကာကွယ်ထိန်းချုပ်နေသလိုတခြားဆိုးကျိုးတွေမရှိဖို့ပါကြိုတင်ပြင်ဆင်နေရမို့ပြည်သူတွေအနေနဲ့အစိုးရိမ်မလွန်ကြဖို့နဲ့တတိနဲ့ရှင်နေထိုင်ဖို့သမရယုံပြောခွင့်ရဦးစော်ထေကတိုက်တွန်းပြောဆိုသွားသလိုလိုအပ်တဲ့ကုန်ပစ္စည်းတွေကိုဈေးကစားသူတွေနဲ့မှမှန်သတင်းဖြန့်သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူမယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးစော်ထေကတတိပေးပြောဆိုသွားခဲ့ပါတယ
်ဈေးကစားတဲ့အကျိုးများချတဲ့လုပ်ငန်းရှင်တွေကြောင်းချတဲ့လူတွေကိုလည်းကျွန်တော်တို့အခုခရီးကတတိပေးပါတယ်ကျွန်တော်တို့ဖြည်းဖြည်းချင်းအရေးကြီးမှာဖြစ်ပါတယ်နောက်ဆက်ကတော့သတင်းမားတွေပေါ့နော်အခု Facebook မှာ Social Media မှာမဟုတ်မမှန်သတင်းတွေဟိုဖြန့်ဖြူးနေတဲ့လူတွေပေါ့နော်ပြည်သူလူထုကြားမှာထိတ်တလန့်ဖြစ်အောင်လုပ်နေတဲ့လူတွေကျွန်တော်တို့သိရှိရရင်ဖော်ထုတ်လို့ရရင်ဥပဒေနဲ့ဒီကျွန်တော်တို့ပြင်းပြင်းထန်ထန်ရေးယူသွားမှာဖြစ်ကြောင်းတတိပေးကြေညာလို့ပါတယ်ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့တချို့ website တွေသတင်းမားwebsite တွေရှိပါတယ်။အဲ website တွေကနေမှ social media မှာ link လုပ်ပြီးတော့တင်တဲ့ဟာတွေရှိတယ်။ဒီဟာတွေလည်းကျွန်တော်စဉ်းစားရတဲ့တကွာကိုယ်ဆက်ဝန်ကြီးဌာနကနေပြီးတော့တာဝန်ယူပြီးတော့ပိတ်သိမ်းဖို့ကျွန်တော်ညွှန်ကြားထားပြီးဖြစ်ပါတယ်။ service provider တွေပေါ့နော်။ကိုယ်ဆက်ဝန်ကြီးဌာနကနေပြီးတော့သက်ဆိုင်ရာ internet telephone ပေါ့နော် telecom ဒီ service provider တွေကိုညွှန်ကြားချက်ထုတ်ပြီးတော့ကျွန်တော်ဒီဟာတွေကိုပိတ်သိမ်းမှာဖြစ်ပါတယ်။
ကုန်စည်နှုန်းကြီးမြင့်တာတွေမရှိအောင်စားနေရိတ်ခါပြက်လက်မှုမရှိအောင်အစိုးရအနေနဲ့စီမံချက်ချစီစဉ်ဆောင်ရွက်နေတယ်လို့လည်းဦးစော်ထေကပြောပါတယ်
။နောက်နိုင်ငံတော်ဘိုင်းအနေနဲ့အရန်ဆန်ပေါ့အရန်ဆန်နေနေလဲကျွန်တော်တို့ချိန်ခွဲနေတာတွေဟိုဝယ်ထူတောင်းထားပြီးတန်ချိန်တပေါင်းခွဲသလိုတွေရှိပါတယ်ပြီးတော့နိုင်ငံတော်ဘိုင်းမှာရှိတဲ့အရန်ဆန်ရယ်လုပ်ငန်းရှင်တွေလက်ထံမှာရှိတဲ့ဆန်ပေါ့နော်သလိုစီမှာရှိတဲ့ဆန်အဲ့ဒီပမာဏအနေနဲ့ကျွန်တော်တို့တနိုင်ငံလုံးရဲ့စားသုံးမှုကိုတွက်ချက်ပြီးလူ့အတက်စီမံလေးကျွန်တော်တို့ဆက်ဆောင်ရဲသွားမှာဖြစ်ပါတယ်။လူ့အတက်စီမံဆိုတာကတော့ဒီကြားကာလမှာဒီ COVID-19 ကဘယ်လောက်ထိကြောင်းမသိတဲ့အတွက်ရေရှည်အတွက်ကျွန်တော်တို့တွက်မှာပဲတွက်ပါမယ်။တွက်ပြီးရင်လူ့အရလူ့အတက်လို့ပေါ့နော်ဆန်တပါး export လုပ်တာတွေလည်းကျွန်တော်ကတ်တက်တင်ကတ်တက်မှာဖြစ်ပါတယ်။ဒီတွင်မှာလုံလောက်ရှိတဲ့အပြင်ကျွန်တော်ကိုရှန်တယ
်။လက်တလုံးမှာတော့မြန်မာနိုင်ငံမှာဒီယောဂါပိုးကူးစက်ထားတယ်လို့စံသက်အတီးပြုတ်ထားတဲ့လူနာတယောက်မှမရှိသေးပါဘူး။ဖိုင်ရပ်စ်နဲ့ပတ်သက်တဲ့အခြေအနေအရရက်ကိုအစိုးရဘက်ကတည်င်းအတိအကျထုတ်ပြန်နေသလိုထိန်ချန်ဖုံးကွယ်ထားတာမရှိဘူးလို့လည်းဥဇော်ထေကအခိုင်အမာပြောဆိုလိုက်ပါတယ်
။နော်အစိုးရအနေနဲ့ဖုံးထားတာမရှိဘူးဖုံးစရာလည်းအကြောင်းမရှိဘူး။ဒီလိုကိစ္စမျိုးကဖုံးလို့ရတဲ့ကိစ္စလည်းမဟုတ်ဘူး။ဒုတိယအချက်အနေနဲ့ဒီနေ့ခေတ်လို့ဆိုရှယ်မီဒီယာတွေပေါ့နော်
ကိုဗစ်19တောင်ဖြစ်တဲ့အဆိုးရောင်ရောဂါကာကွယ်ထိန်းချုပ်ကူတာရေးဆိုင်ရာအရေးပေါ်အစည်းအဝေးတရက်ကိုပြီးခဲ့တဲ့ကြာတာရင်းကနေပြီးတော့မှဒေါက်ဆန်းစုကြည်ကိုရိုင်းဦးစီးကျင်းပါကပ်ပြီးတဲ့နောက်တနေ့မှာပဲအဆိုးရဘက်ကသတင်းစာရှင်းလင်းပွဲလုပ်ပြီးလူလူကိုအာမခံပြောဆိုတာတမရယုံကကြေညာချက်ထုတ်ပြန်တာတွေကိုဇက်တိုက်ဆိုလိုလှုပ်လာခဲ့တာပါ ဒီကနေ့ရစွဲနဲ့ထုတ်ပြန်ချက်တွေထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ပြီးပြည်အောင်စုဝင်ကြီးအများပြပါဝင်တဲ့ မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲမြန်မာနိုင်ငံကကိုဗစ်19ဆောင်းကျဉ်တဲ့တန်ရယာလူနာတွေမှာရောဂါပိုးရှိမရှိမြန်မာနိုင်ငံမှာတော့လက်ရှိအားဖြင့်လူပေါင်း3000ကျော်ကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိတပြိုင်တည်းစစ်ဆေးနိုင်မှုလိုအပ်တဲ့ဓာတုနဲ့စက်ပစ္စည်းတွေအလုံးလောက်ရှိထားပြီလို့အမျိုးသားကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်
လိုအပ်တဲ့ပစ္စည်းတွေနောက်ထပ်ရောက်လာဖို့ရှိတယ်လို့ရောဂါကာကွယ်ရေးအစိုးရဌာနဆိုင်ရာတွေကြားမှာလည်းပူးပေါင်းဆောင်ရွက်နေတယ်လို့ဆိုပါတယ် ကျမရဲ့အားကားဝင်ကြီးဌာနနဲ့ပူးပေါင်းပြီးခါကျအရေးပေါ်လာလို့ရှိရင်အရေးပေါ်စီမံချက်ဆိုပြီးကျမတို့ဆွဲနေပါတယ်။ဆွဲရတဲ့ဒီဘက်မှာအဲ့လိုဆွဲထားတဲ့အပြင်ကိုဘာတွေဘယ်လိုလုပ်မလဲဆိုတာစီမံထားတဲ့အပြင်ကိုကျမတို့အမျိုးသားကျန်းမာရေးတပ်ခွင့်မှုဆိုင်ရာဌာနအနေနဲ့လိုအပ်တဲ့တခွဲကန်း3
ဒီစီးရေးရည်ရည်ချက်နေပေါ်တော့အဲ့ဒီပစ္စည်းကိုကျမတို့စုဆောင်းထားရှိပါတယ်အခုလောလောဆယ်လူ3000ကျော်စစ်ဆေးဖို့ရှိပါတယ်နောက်ထပ်ရောက်လာဖို့တွေလည်းထပ်ပြီးတော့ရှိပါတယ်အခုလောလောဆယ်ကျမတို့တောင်းထားတဲ့ယူဆီဒီစီယူပါပဲအဲ့လိုဖြည့်စည်းရရောက်ဖို့တွေမရောက်သေးပါဘူးရှင်
ကမ္ဘာကျန်းမာရေးအဖွဲ့ကကက်ရောဂါအဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအချိန်မရွေးကူးစက်လာနိုင်တာကြောင့်ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနကအရှင်းမြင့်ဆောင်ရွက်နေတယ်လို့အနေရှယ်အနေနဲ့လည်းအရေးပေါ်စီမံချက်တွေကိုချထားပြီးဖြစ်တဲ့အကြောင်းဒေါက်တာအိုမာဆွေတင်ကပြောပါတယ်
လေရေးချက်နေအပြင်ကိုလူပေါ့နော်စစ်ဆေးရဲ့တင်ငင်ရှင်တွေဝန်ထမ်းတွေဆရာဝန်တွေမိုက်ခရိုဘိုလော်ဂျစ်တွေအနေနဲ့ဆိုရင်စရရကျွန်တော်စီမံချက်အခုချထားပြီးပါပြီကျွန်တော်တို့ first line second line ပေါ့first line ရလူတွေများမက်တော်ဒဆဖျားနာသွားတယ်ကူးဆက်သွားရဲဆိုရင် second line အနေနဲ့လည်း backup တွေအနေနဲ့လည်းကျွန်တော်တို့ထပ်ပြီးတော့ train ထားပါတယ်လူလူအနေနဲ့သတင်းအမှားကောလာဟာလာတွေကိုမြုံချဖို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာန
ှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာလည်းဒီ COVID-19 အရေးလွှတ်တော်နဲ့အစိုးရတို့ကြားအခြေတင်ဆွေးနွေးနေတဲ့အကြောင်းကိုတင်ပြပေးကြပါရစေ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဖြစ်လာတဲ့အများပြည်သူကျန်းမာရေးနဲ့စီးပွားရေးဆိုင်ရာရိုက်ခတ်မှုတွေကိုအစိုးရကနေအလျင်အမြန်တုံ့ပြန်ဆောင်ရွက်နိုင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ကွန်ဂရက်လွှတ်တော်ကဒီမိုကရက်အမတ်တွေနဲ့သမ္မတထရန့်အစိုးရတို့ကြားမှာအခြေတင်ဖြစ်နေပါရစေ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်ကြုံလာရတဲ့အကျပ်တဲပိုဆိုးဝါးလာနေတာမှာတော့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကအလုံလောက်မှုမရှိဘူးလို့ဗိုလ်တပူးနေညကအင်ဖျူရောအိုဗယ်ယုံမှာသမ္မတထရန့်ပြောကြားခဲ့တဲ့မိန့်ခွန်းပေါ်မှာဒီမိုကရက်အမတ်အများအပြားကဝေဖန်နေကြတာပါသမရအင်ဖြူတော်နဲ့လွှတ်တော်ကြားအခြေတည်အခြေအနေတွေကိုတော့ VOA လွှတ်တော်စာရသတင်းတောက်ကက်သရင်းဂျက်ဆင်သတင်းပေးပို့ထားတာမက်ခင်ဖြူထွေးပြောပြပေးပါရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အဆူရှရာဈေးတွေကျနေတာကပ်တယ်လွှတ်တော်နဲ့တရားရုံးချုပ်အဆောက်အဦတွေထဲအများပြည်သူလာရောက်လည်ပတ်မှုတွေတိတ်ချရတာနောက်သိမကြခင်ရက်ပိုင်းနှုန်းကပဲသမရနဲ့ဒုသမရတို့နဲ့အတူရှိနေခဲ့တဲ့ဘရာဇီးအစိုးရအရာရှိတအူးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အကြောင်းအတိပြုလိုက်တာစတဲ့ဒီလိုအခြေအနေတွေကြောင့်မြို့တော်ဝါရှင်တန်မှာတော့စိုးရိမ်ထိတ်လန့်မှုတွေကြီးထွားလာနေပါတယ်။ဒါပေမဲ့ဒီအထက်မှာသမ္မတအင်ဂျူတော်တော့မပါပါဘူး
။ We're in great shape.
ကျွန်တော်တို့အခြေအနေကတိတ်ကိုကောင်းပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောသွားတာပါ။
Trump administration has mounted an opaque and often chaotic
response. Coronavirus
The administration has no good answers, no plan.
Unfortunately, it appears at this hour that the Speaker and House Democrats
ဒီမိုကရက်တီရဲ့အဆိုပြချက်တွေထဲမှာတော့ဝင်ငွေနဲ့အလုပ်သမားတွေကိုအခြားကူဖြစ်စေမဲ့လာစာမပြတ်စိတ်ခွင့်နဲ့စေဝါအာမခံပေးဖို့ဆိုတာတွေပါပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်အကြက်အကြဲတွေလက်တွေ့ကြုံလာနေကြတာမှာဂျာကူဖြစ်ရှင်းကင်တွယ်နိုင်ဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကလည်းဝိုင်းဝန်းကြိုးပမ်းနေကြတာဖြစ်ပါတယ်ရှင် ဒါကတော့အမေရိကန်ပြည်ထောင်စုမှာကိုဗစ်-19ရေလွှတ်တော်နဲ့အစိုးရတို့ကြာဆွေးနွေးနေတဲ့အခြေအနေမှာခင်ဖြူထွေးပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာ2008ခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွေမှာဆောင်ရွက်နေတဲ့အခြေအနေကိုလည်းတင်ပြပေးချင်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်နိုင်ရေးမှာအဓိကအတားအဆီးတွေဖြစ်နေတဲ့ပုံမှန်၄သုံး၆ကာကြီးနဲ့ မဲခွဲဆုံးဖြတ်ခဲ့တဲ့နောက်ဆုံးရအခြေအနေကိုတော့ကိုမိုးစောဆက်ပြီးပြောပြပေးပါရှင်
ဟုတ်ကဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင်လူတို့ရွေးကောက်တဲ့လွတ်တော်ကိုယ်စားလှယ်အားလုံးကထောက်ခံပေမဲ့တမတော်သားလွတ်တော်ကိုယ်စားလှယ်အ ਨੇ ဆုံးတယောက်ရဲ့ထောက်ခံချက်မပါရင်ပြင်ဆင်လို့မရတဲ့ပုံမှန်တွေဖြစ်တဲ့ပုံမှန်436ကာကြီးနဲ့ခါခွေးအပါအဝင်ပုံမှန်ခွဲတွေကိုမဲခွဲဆုံးဖြတ်တာဖြစ်ပါတယ်ဒီနေ့မဲခွဲရမှာပြည်တော်စုလွတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်ကသဘောမတူတာကြောင့်မူလအတိုင်းထားဖို့ဆုံးဖြတ်ခဲ့ကြောင်းပြည်တော်စုလွတ်တော်နိုင်ငံကဥတီခွန်မြတ်ကကြေညာခဲ့ပါတယ
်ပုံမှန်436ပုံမှန်ခွဲကကြီးပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ414မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်ပုံမှန်436ပုံမှန်ခွဲခခွေပြင်ဆင်မှုအတွက်ထောက်ခံဆန္ဒမဲ413မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပုံမှခွဲကာကြီးကဖွဲ့စည်းပုံပါပုံမှအချို့ကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်သဘောတူရမယ်နောက်ပြည်လုံးကျွတ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိသူရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့ပြင်ဆင်ရမယ်ဆိုတာနဲ့ပုံမှ436ခါခွေးမှာတော့ကြံပုံးမတွေကိုပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုနဲ့ပြင်ဆင်ရမယ်ဆိုပြီးဖော်ပြထားတာပါလက်ရှိမဲခွဲဆုံးဖြတ်တာကမူလပုံးမ436ကာကြီးပါပြည်တော်စုလွတ်တော်ကိုယ်စားလှယ်တွေရဲ့85ရာခိုင်နှုန်းကျော်အစား3ပုံ2ပုံကျော်သဘောတူရင်နောက်ပြည်လုံးကျွတ်ဆန္ဒခံယူပွဲမှာမဲပေးခွင့်ရှိသူရဲ့ထက်ဝက်ကျော်အစားမဲပေးသူရဲ့ထက်ဝက်ကျော်သဘောတူရင်ဆိုတဲ့ပြင်ဆင်ချက်တွေအပေါ်မဲခွဲတာပါပ Puma, Lea, those are chalk car guimaro, Piranzulu dog, Gosley, Along, yet, Ponsangaya, Kainunjo, Asa, Dombo, Nabonjo, Taukan, Gayan, Lo, Piersin Tara, Chipade. Puma, Lea, those are chalk, Puma, Gue, Gajina, Carguiha, Puzibo, Chigan, Ubri, Piersin Jin, a consenting net, the sign at Pumari, Chipade. Puma, Puma, Guerri, Mabinsin, I net a poma. Puzibo, Chigan, Ubri, Piersin, ye, Bubon, Comtima, Dreamu, Dawin, you get it. Taudan, Yanana, Soga, Akulu, Pure Body.
Jerome, Lauti, Hala, Yaladi, Nelly, Mabu, no matter of no matter. No matter, young Indian, is you are here. Alo, Jore, Dimebo, Tona Chowne, Jenny Puma, Pumezo, Pega, Dabro, I will do you are here.
Democracy, Federal Piranzu, Sure, Zagalongo, Dong, Samatunai, Jang, Taubia, Bade. Digging in, Megwe Sumpet, Jam Puma, Puma, Guerri, Garo, the township, Puzibo, Chigan, Ubri, a cancer kippa, a Yibo, Gala, Sanya, Piatanja, Dega, Demro, Gawai, Usi, Joku, Anna, Aninda, Net, the Sine, Puma, Puma, Guerri, Pipade. Lament, Nila, Nimaro, Ubri, Mujamba, Puma, Lia, Doze, Chop. Puma, Kama, Jungwene, Puma, Puma, Sangagune, Patate, Jessin, Jedri, a boy, Selem, Mekwe, Dwama, Chipade.
Pirangzulu Dorima, Mekwe, Sumpiate, Chini, Vue, Drina, Gumuzo, Drin, Bibuke, Pipareci, Taujanian again to a Drin Larigaro de la Babe, a Kujani did it, Chimaro, now so ya Drin, Jinjago, Masumia Motel, Yopiapi Bounshin.
America ma coronavirus bo shi ma shi sit sei mu rei go ma ja gen ma a chi che lou nai no me lo American Tamra Donald Trump ga pyo ja lai ba de po ku ni ma ni sit sei nai bo a da si rei phit ni de chou di rei a long go shin lin tha bi lo Tamra Trump ga di ka de minute dong ga Twitter lu mu kun yet paw ma yee da ka da ba da bi me blaw a tai da ne blo sit sei nai ma le so rei a tei sei go ro tu ga shin pya ma tha ba bu Canada wen ji chou Justin Trudeau ye zani ma coronavirus bo ku set khan tha ya de so da go san tat twe shi ke bi de naw wen ji chou Trudeau ha tacha thri ne tadin na pat ja ma twe be ti cha khwe ni me lo chin ya ke ba de wen ji chou Trudeau chan chan ma ma shi ni bi lo coronavirus bo ne tat sai ne ba lakkhana ma ma pya de bi me sia wen twe ye a chan pe che a ya wen ji chou ha 14 ya ja ti yaut the ti tan khwe twe twa ma phit de lo wen ji chou yau ye chin ya che the ma phaw pya tha ba de About one penny, the coronavirus, Bokusa Yoga down, the Nangan Daga, Axa, and Mori Bomakia, Yakampuri, the Sida Nibari, Lame, the Dimba Mangsabo, Chile, Manchester City, near Real Madrid, Juventus, near Lyon, Barcelona, near Napoli, Bayern Munich, near Chelsea, Loye, Uyoba Champion League, Dudia Saint Shong to a poison negotiate, shine like Delo, Uyoba Bolum, Puejo, Jue Fala, Dignity, Nabari. England Premier League Male, Arsenal Nibiane, Chelsea Axa the Badia Duma, Coronavirus Bokusa Kantaya Bidena, Jibo, Siwe Diago Digni, Jimbaga Bidena, Ebrala, Lea Niti, Puerri, Waya Saint Harelu, Premier League Internet Samyan Nama, Jinya Tavarishin.
Taujanian again to an also Yadrin Jinjago, Masumia Mojina Bigger Apiparishin, Dinian again to a season Tolo Yemuga, Makim Pitri Pibare, Sabai Saya, Dapan Engineer Garo Tina Cornelius Pibarishin, Jamaga Sumoma, Dinian again season ago, that when you disab Bigger Apipare, Viewing on the Kutolin Binid, Radio Nian again season, Bibi Zimabe, Viewing the Mamaya TV season, Gunya, Kunanaigani, Kunanai Gretti, Daya Tolin Bibu Shiramu, Samuel Shuzan and Jabarishin, Viewing on other singer Jare dresses, two wedding Shivare.
This program has come to you from the Voice of America, Washington. From Washington, this